အီဂျစ်နိုင်ငံတရားရုံးကတမရဟောင်းမူဟာမက်မော်စီအပေါ်ထောက်ခံတဲ့မွတ်စလင်ညီကိုရောများအဖွဲ့အဖွဲ့ဝင်တွေကိုတည်တံချမှတ်ခဲ့တာနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကသတိပေးလိုက်ပါတယ်မွတ်စလင်ညီကိုရောများအဖွဲ့ဟာတရားမဝင်အဖွဲ့အစည်းဖြစ်သတ်မှတ်ခံထားရတဲ့အဖွဲ့ဖြစ်ပါတယ်တရားရုံးရဲ့ဆုံးဖြတ်ချက်ဟာအခြေခံဖြစ်တဲ့မျှတတဲ့တရားစီရင်မှုစံနှုန်းတွေနဲ့မကန့်ညီတာတိတာပေါ်လွင်နေတဲ့အကြောင်းအခုလိုတည်တံအပြစ်ပေးမှုကြောင့်နိုင်ငံရဲ့ရည်ရှိတည်ငြိမ်အေးချမ်းမှုကိုထိခိုက်စေနိုင်တဲ့အကြောင်းမစ္စတာဘန်ကီမွန်ကတင်းလာလေးမှာကြေညာချက်ထုတ်ပြန်ပြီးတော့ပြောကြားလိုက်တာဖြစ်ပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့အလွန်အစိတ်နှောက်ယှက်ဖြစ်ရတဲ့အကြောင်းအမေရိကန်ပြည်ထောင်စုကလည်းပြောပါတယ်။နိုင်ငံတကာတရားစီရင်ရေးအခြေခံစံနှုန်းတွေနဲ့မကန့်ညီဘူးလို့သမ္မတအင်ပူရိုတာဝန်ရှိသူတွေကပြောဆိုလိုက်တာပါ။ဒီမှုဟာဩဂုတ်လအတွင်းမင်ဂျာနဲ့အီဂျစ်နိုင်ငံရဲ့တခြားနေရာတွေမှာဖြစ်ပွားခဲ့တဲ့အထူးရုံးနဲ့ဆက်နွယ်တဲ့အမှုဖြစ်ပါတယ်။အထူးရုံးကာလအတွင်းလူတွေတည်ဆုံခဲ့ရတဲ့အထိဖြစ်ခဲ့ရတာပါ။ဆန္ဒပြပွဲကိုဥဆောင်တဲ့မွတ်စလင်ညီကိုရောများအဖွဲ့ကိုတရားမဝင်အဖွဲ့ဖြစ်ကြေညာခဲ့ပြီးတဲ့နောက်လူညိုရေးတပ်ဖွဲ့တွေကဆန္ဒပြမှုကိုဖြိုခွင်းခဲ့ပါတယ်။ညီကိုရောများအဖွဲ့ကလည်းငြင်းညက်တဲ့နီလန်ပေါင်းစုံအသုံးပြုပြီးတော့စစ်အုပ်ချုပ်ရေးကိုအဆုံးသတ်ပြအောင်ကြိုးပမ်းမယ်လို့ပြောဆိုထားပါတယ်ခင်ဗျာ။